ကချင်ပြည်နယ်မြစ်ကြီးနားဆွန်ပရာဘွန်ပူတာကိုလမ်းပိုင်းတိုက်ခိုက်ဖျက်ဆီးခံရတာတွေပြန်လည်ပြုပြင်ပြီးပြီဖြစ်လို့ကုန်တင်ရင်တန်းတွေစပြီးတော့သွာလာနေနိုင်ပြီဖြစ်ပါတယ်။အခုလိုကားလမ်းပြန်ပွင့်သွားတဲ့အတွက်ပူတာကိုမြို့မှာအဓိကရှားပါနေတဲ့73စီဈေးနှုန်းတွေလည်းပြန်ပြီးတော့ကျဆင်းလာနေပါတယ်။လောလောဆယ်ရင်တန်းတွေသွာလာနေပြီမဲ့ဆိုင်ကယ်တွေကိုတော့လုံခြုံရေးအခြေအနေအရကန့်သတ်ထားပါတယ်။ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပြောပြမှာပါရှင်။
ဟုတ်ကဲ့ဇန်နဝါရီလကုန်ပိုင်းကလန်ဒတာတွေဖြစ်စည်းခံရတာကြောင့်အဆက်အသွယ်ပြတ်တောက်ခဲ့တဲ့မြစ်ကြီးနားဆွန်ပရာဘွန်ပူတာအိုလမ်းပိုင်းကိုမတ်လ9ရက်နေ့မှာပြန်လည်ပြုပြင်နိုင်ခဲ့ပြီး10ရက်နေ့မှာမြစ်ကြီးနားကနေပူတာအိုကိုကုန်တင်ရင်တွေစတင်သွားရောက်နိုင်ခဲ့ပြီးဖြစ်ပါတယ်။ဒီလိုကုန်စီတွေတင်ပို့နိုင်ခဲ့တဲ့နောက်ပူတာအိုမြို့မှာ73စီဈေးနှုန်းတွေပြန်လည်ကျဆင်းလာပြီလို့ပူတာအိုမြို့ကန်တူကပြောပါတယ
်။10ရက်နေ့ရောက်ကုန်စီတွေစတင်နေနေကြောင်းတာစတင်ကအခုက9,800လောက်ရှိတယ်ဒီကလောင်းကိုအရင်ဈေးထားတဲ့အချိန်ကတော့4,000ကျော်4,200ဒီကလောင်း4,200ရှိတယ်ဒီကစားတော့သူရှိတဲ့အရင်ငယ်ကလေးကလောင်းသားရဲ့ဈေးကြီးတဲ့ဆက်ပေါ်ရဲ့ပြီးတော့ဟိုမတက်ဘူးခက်ခဲတော့မရှိဘူး
ပြည်တော်စုကြံခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီပူတာအိုခရိုင်ဥက္ကဋ္ဌဦးချံဂျုံစားကလည်းလက်ရှိအခြေအနေကိုအခုလိုပြောပါတယ
်တောက်လျှောက်ဝင်နေတယ်တောက်လျှောက်ဒါတော့တောက်လျှောက်ဝင်ကမ္ဘာတော်ရင်တန်းပါတဲ့ရက်သက်ကားတွေလည်းပါတယ်။ဒီကတော့ဒီဘုံကတော့$100ပါတယ်။အလီလီဝင်တဲ့ခါကျတော့ဘလောက်ဆိုတာကိုကပြောလို့မရဘူး။စစ်တုံးစီများပါပဲ။စစ်တုံးစီကတော့တော်တော်ကျသွားပါပြီ။စီတပလင်းကိုတလုံးပေါ့နော်။စီတလုံးကတတော်အခုက1,500ကျပ်သွားတယ်။ကျားစားတော့ကုန်ပြောအနေချင်းအဲ့လိုကျတာတွေ့ရတယ်။ကိုလီရင်တန်းဒီမနာတော့ပြည်သူလူထုအတွက်နိုင်ငံအသက်ရှင်ချောင်သွားတယ်လို့နော်။
ဖေဖော်ဝါရီလ23ရက်နေ့ကတော့လမ်းပန်းဆက်သွယ်ရေးပြတ်တောက်ပြီး73စီနဲ့ကုန်စည်နှုန်းတွေမြင့်တက်ခဲ့တာကြောင့်ပူတာအိုဒေသခံပြည်သူ300လောက်ဟာလန်ဒတာတွေဖြစ်စည်းတာကိုချက်ချင်းရပ်ဖို့ငင်းကြေးအမြန်တိစောက်ဖို့နဲ့လန်ဒတာနဲ့စစ်ရန်တရားတွေကိုဖြစ်စည်းတဲ့ KIA ကိုရှုံချကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်ကလန်ပိုင်းကိုပြန်လည်ပြုပြင်ပြီးအသုံးမပြုနိုင်ခင်ကတော့ပူတာအိုမြို့ကိုတမ်ရော်လီရင်နဲ့ကုန်ပစ္စည်း5ချိန်တင်ပို့ခဲ့ရပါတယ်လောလောဆယ်မှာတော့ရင်တန်းတွေသွာလာနိုင်ပေမဲ့လုံခြုံရေးအခြေအနေအရစိုက်ကယ်တွေသွာလာတာကိုကန့်တတ်ထားတယ်လို့ဦးချံဂျုံစားကစစ်ပြောပါတယ
်စိုက်ကယ်တွေလုံခြုံရေးအရသူကမပြုတ်တဲ့အပိုင်းတွေတော့ရှိတယ်ဘာလို့ဆိုရင်တပ်ပွဲတွေကလူကြလူကြမှလည်းပဲဆက်မှုရှိတယ်တော့ဘီဒူလူတို့ရဲ့ဟိုလုံခြုံရေးအရပေါ့ဗျာအဲ့ဒါလေးတွေတော့ရှိတယ်ပြီးတော့စိုက်ကယ်စစ်စေးနေတာတို့ကညာတို့ဆိုတာကအဲ့လိုပေါ့ဗျာပခွေးရေးပစ္စည်းများပါမပါလုံခြုံရေးအရစစ်တဲ့အပိုင်းတွေရှိ
ဒေသခံတွေကတော့လမ်းပန်းဆက်သွယ်ရေးဟာရေရှည်ကောင်းမွန်နေမယ်လို့မျှော်လင့်ထားကြပါတယ်။မြစ်ကြီးနားဆွန်ပရာဘုံပူတာအိုလမ်းပိုင်းကလန်ဒတာတွေဖြစ်စည်းတိုက်ခိုက်ခံရတာဟာကချင်လွတ်လပ်ရေးတပ်ဖွဲ့ KIA ကတတိုင်းဒေသမှာရွှေနဲ့ပရင်တူးဖော်တာကိုတမ်ရော်ကရှင်းလင်းခဲ့တဲ့အတွက်လက်တုံပြန်တာဖြစ်ကြောင်းတမ်ရော်ကသတင်းထုတ်ပြန်ထားပါတယ်။KIA ဘက်ကတော့တမရော်ကထိုးစစ်ဆင်တိုက်ခိုက်လာတဲ့အတွက်စီရေးလူအချက်ရဆောင်ရွက်ရတာဖြစ်ကြောင်းတုံ့ပြန်ထားပါတယ်